မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇွန်လ6ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လည်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားရလာနိုင်တဲ့နျူကလ িয়ার ဆန်ရသဘောတူညီချက်ပေါ်ကွန်ဂရက်စ်တော်ကပြန်လည်သုံးသပ်ခွင့်နဲ့ဖယ်ချခွင့်ရှိတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်။အခိုင်ပြင်းကနေရက်စုကတွက်ပြေးသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရည်မြန်မာစုရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲလက်မှတ်ရေးထိုးပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။မေလကောင်ကမူဆဲတိုက်ပွဲကြောင့်တရုတ်နိုင်ငံနဲ့ဆက်အဝင်ထွက်ဂိတ်တွေစစ်ဆေးရေးတင်းကျနေတဲ့အတွက်ကုန်သွယ်ရေးကိုချိန်ခေလာတယ်ဆိုတဲ့သတင်းမှာကတော့
နဲဆက်စီပါရေးနောက်နေတာပေါ့ဗျာ။တော့ထိခိုက်တယ်လို့မပြောရနဲ့။ဒါကဘယ်လိုပြောမလဲ။ကုန်သွယ်မှုအတားအဆီးကြီးပေါ့လေ။နော်ရေရှည်မှာထိခိုက်သွားနိုင်တဲ့အတ
ားမူဆဲဒေသခံကုန်တဲ့သူပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးတင်ပြပါမယ်။ဒါအပြင်ရာဘာရီကော်တွေကိုကျိုးပြီးတော့ပြန်သုံးပစ္စည်းထုတ်လုပ်တဲ့ထိုင်းနိုင်ငံထက်ကဆယ်ယုံကိုထိုင်းတာဝန်ရှိသူတို့ဝင်ရောက်စစ်ဆေးရမှာမြန်မာနိုင်ငံကအလုပ်သမားတွေအဖမ်းခံရတဲ့သတင်းရှင်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေလုံခြုံရေးအတွက်ကားဝယ်ဖို့3,900နီးပါးအသုံးစိတ်တင်ပြတောင်းဆိုမှုအပေါ်အခြေအတင်ဖြစ်နေတဲ့သတင်းတွေကိုနောက်ပိုင်းမှာကြားမှာပါအခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားရရှိလာနိုင်တဲ့နျူကလ িয়ার ဆန်ရဘလို့သဘောတူညီချက်မျိုးကိုမဆိုကွန်ဂရက်စ်လွှတ်တော်ကပြန်လည်သုံးသပ်ခွင့်နဲ့ပယ်ချခွင့်ရှိတဲ့အကြောင်းအမေရိကန်ထက်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေကပြောဆိုလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရှင်းသတင်းပတ်စင်ကူမှာထိပ်သီးတွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအမေရိကန်ထက်လွှတ်တော်မှတ်တမ်းပြောဆိုလိုက်ကြတာပါ။နျူကလ িয়ার ရေးမြောက်ကိုရီးယားနဲ့တမိုင်းဝင်ဆွေးနွေးပွဲကျင်းပနိုင်တာတန်တမာရေးရအောင်မြင်မှုအဖြစ်ထက်တော်နိုင်ငံခြားရေးကော်မတီလွှတ်တော်မှတ်တမ်းကကျေဆွေးကြပါတယ်။ဒါပေမဲ့လည်းရလာမဲ့သဘောတူညီချက်ကိုလွှတ်တော်မှာတင်ပြရမှာဖြစ်တယ်လို့လွှတ်တော်ကအတည်ပြုမှသာရှေ့ဆက်လောက်ခွင့်ရှိမှာဖြစ်ကြောင်းလဲထက်လွှတ်တော်မှာတင်ကိန်းကပြောဆိုခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဓာတ်လူလက်နက်ဇီဝလက်နက်ရေယိုတပ်တိကျွတ်တပ်သုံးလက်နက်အားလုံးကိုဖျက်သိမ်းတဲ့တိစာထင်ရှားတဲ့တိုးတက်မှုတွေကိုလုံးဝပြမချင်းအရေးယူပိတ်ဆို့မှုတွေကိုရုတ်သိမ်းမှာမဟုတ်တဲ့အကြောင်းလဲ Republican ထက်လွှတ်တော်မှာ Cory Gardner ကပြောဆိုခဲ့တာပါ။နျူကလ িয়ার အစီအစဉ်ဖျက်သိမ်းရေးမှာမြောက်ကိုရီးယားကပြည့်ပြည့်စုံပြီးပြန်လည်စစ်ဆေးနိုင်ခွင့်ရှိမယ်။နောက်ကျောင်းပြန်မလဲလူရည်တွေနဲ့တက်တည်ပြဖို့လိုအပ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ရှင်းသတင်းပတ်အင်္ဂါနေ့ကျရင်စင်ကူမှာသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ထိပ်သီးတွေ့ဆုံမဲ့အစီအစဉ်ကိုတော့ကမ္ဘာတဝန်းကစိတ်ဝင်စားစောင့်ကြည့်နေသလိုအမေရိကန်လွှတ်တော်ကိုယ်စားလှယ်ကလည်းသတိထားစောင့်ကြည့်နေကြတာဖြစ်ပါတယ်
။အမေရိကန်သမ္မတထရန့်နဲ့ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးတို့ကြားဇွန်လ7ရက်နေ့စင်ကာပူဆွေးနွေးပွဲမှာနျူကလ িয়ার ရေးသဘောတူညီချက်ရခဲ့တဲ့ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုအပြစ်သက်ဖျက်သိမ်းရေးဆယ်စုနှစ်တစ်ခုလောက်ကြာမြင့်နိုင်ပြီးဒေါ်လာဘီလီယံ20ကုန်ကျနိုင်တယ်လို့လက်နက်ထိန်းချုပ်မှုဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံမှာတည်ထားတာတွေရောနျူကလ িয়ার သုတေသနနဲ့ထုတ်လုပ်ရေးစခန်းတွေမှာလျှို့ဝှက်ထားတာတွေရောဆိုရင်ခမန်းချေအဖြစ်နျူကလ িয়ার ထိပ်ဖူး20ကနေ80ကျားမှရှိနေပြီးရွေးရှားကားတွေနဲ့တင်ပြီးတော့ပြစ်နိုင်တဲ့ပယ်ရင်းတပ်ဒုံးကျည်တွေကလည်းထောင်းနဲ့ချီရှိနေသလိုရေငုပ်သင်းမော့ကနေပစ်ခတ်တဲ့ဒုံးကျည်တွေလည်းမကြခင်ကဆန့်သက်ခဲ့တာပါအမေရိကန်တို့ရှီမှန်းချက်ဖြစ်တဲ့နျူကလ িয়ার လက်နက်တွေလုံးဝနောက်ကျောင်းမပြန်နိုင်မဲကင်းစင်သွားတဲ့အထိလုံနိုင်ဖို့အတွက်ဒေါ်လာဘီလီယံ20ကုန်ကျနိုင်တယ်လို့ကွန်မင်းတက္ကသိုလ်လုံခြုံရေးမဟာဗျူဟာဆိုင်ရာပါမောက်ခကွန်ဟောက်ချူရဲ့မကြခင်ကလုပ်တဲ့လေ့လာမှုမှာဖော်ပြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့စခန်းတွေကိုဖျက်သိမ်းရေးအတွက်ခန့်မှန်းချေဒေါ်လာ5ဘီလီယံလောက်ကုန်ကြမယ်လို့ကုတ်မင်းတက္ကသိုလ်လေ့လာချက်ကခန့်မှန်းထားတာပါ
ဤနိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ရေးဥရောပခေါင်းဆောင်တွေကိုစီယုံမှုရည်ရွယ်ချက်နဲ့တောရကြဥရောပခီးစဉ်ဆုံးသက်ဖြစ်ဣဇရဲဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လန်ဒန်မြို့တော်မှာဒီနေ့တွေ့ဆုံပါတယ်။ဥရောပခီးစဉ်အစဖြစ်တင်းတင်းလာနေကဂျာမနီကိုရောက်ဆင်မှာတော့အရှိလေဗန်ဒီသားမှာအီရန်ရဲ့စစ်ပတ်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမယ့်အခြေအနေနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကိုသတိပေးပြောဆိုခဲ့တာပါ။ပြင်သစ်ကိုမနေ့ကရောက်တဲ့အချိန်မှာတော့ဣဇရဲအဓိကရည်မှန်းချက်ဟာအီရန်နိုင်ငံကနျူကလ িয়ার နဲ့ပိုင်ဆိုင်နိုင်မှုဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ UN နိုင်ငံကဒေသတွင်းမှာရန်လိုတဲ့လုပ်ရက်တွေနဲ့ခွဲခြားထားလို့မရနိုင်တာကြောင့်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုသူ့အနေနဲ့တခြားလုံးကန့်ကွက်ခဲ့တာဖြစ်ကြောင်းလည်းပြင်သစ်သမ္မတအီမန်နျူအယ်မာခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစ္စရေးဝန်ကြီးချုပ်ကပြောခဲ့တာပါ။ပြင်သစ်သမ္မတကတော့ UN နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အကောင်းဆုံးရထားတဲ့စစ်ဆန်ညှိနှိုင်းမှုတစ်ခုဖြစ်သဘောတူညီချက်တိုင်းဆက်လက်ဆောင်ရွက်သွားမယ်ကြောင်းပြောဆိုခဲ့ပါတယ်။လက်ရှိသဘောတူညီချက်ဟာပြည့်ပြည့်စုံမှုမရှိတာကိုလက်ခံပေမဲ့အရင်ရထားခဲ့တဲ့သဘောတူညီချက် စ်တည်တဲ့တရဲအကြောင်းနဲ့သောတူညီချက်ကထွက်ခြင်းအဖြစ်ဒေသတွင်းတည်ငြိမ်မှုကိုအထောက်အကူဖြစ်နိုင်စရာလမ်းမမြင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ UN နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုထိန်းချုပ်ဖို့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အမေရိကန်၊ရုရှားတရုတ်တို့နဲ့ UN တို့ကြား2015ခုနှစ်မှာသဘောတူခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဆိုးဝါးလာတဲ့တစ်ဖက်သက်သဘောတူညီချက်ဖြစ်ပြောဆိုပြီးသဘောတူညီချက်ကနေနှုတ်ထွက်ကြောင်းပြီးခဲ့တဲ့လတိုင်းမှာပဲကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမနေ့အင်္ဂါနေ့ကကျင်းပတဲ့တမူထူးခြားတဲ့ပနားမရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲအများစုရခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ဒိုင်ယန်ဖိုင်းစတိုင်ကတော့နောက်ထပ်အထက်လွှတ်တော်သက်တမ်း6နှစ်အတွက်ပြန်လည်ရွေးကောက်ခံရနိုင်ရေးအဆင့်တစ်ဆင့်ပို့ပြီးတော့နှီးဆက်သွားပြီဖြစ်ပါတယ်ဘဲပါတီကပဲဖြစ်စေမဲအများဆုံးရသူနှစ်ဦးလာမယ့်နိုဝင်ဘာလအထွေထွေရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရမယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနာမအချို့ရွေးကောက်ပွဲကြီးမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝင်ဟောင်းဒိုင်ယန်ဖိုင်ဆိုင်ကသူမထင်ခဲ့တဲ့ပြိုင်ဘက်ပြည်နယ်အထက်လွှတ်တော်ကဒီမိုကရက်အမတ်ကေဗင်ဒီလီယွန်အထက်အလွယ်တကူမဲ့အတာရခဲ့တာပါဒီအခင်းအကျင့်အရဆိုရင်တော့နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာဒိုင်ယန်ဖိုင်စတိုင်အနေနဲ့အသက်52နှစ်အရွယ်ကေဗင်ဒီလီယွန်နဲ့ရှင်ပြိုင်လာရနိုင်ပါတယ်ဆန်ဖရန်စစ္စကိုမြို့တော်ဝင်ဟောင်းလက်ထောက်အုပ်ချုပ်ရေးမှူးဒီမိုကရက်ဂါဗင်နျူဆန်ကတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အနိုင်ရသွားပြီးသမ္မတဒေါ်နယ်ထရန့်ထောက်ခံထားတဲ့ Republican စီးပွားရေးလုပ်ငန်းရှင်ဂျွန်ကော့ခ်စ်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။တက်တန်းပြေးသွားပြီးဖြစ်တဲ့အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းရဲ့နေရာကိုအစားထိုးနိုင်ရေးသူတို့နှစ်ဦးရှင်ပြိုင်ကြမှာပါ။အောက်လွှတ်တော်ကိုထိန်းချုပ်နိုင်ဖို့အတွက်ဒီမိုကရက်တို့လိုအပ်နေတဲ့23နေရာအနိုင်ရလိမ့်မလားဆိုရာကိုလည်းကယ်လီဖိုးနီးယားပြည်နယ်ရဲ့ထိတ်တန့်ပနားမရွေးကောက်ပွဲလုပ်ငန်းစဉ်နှစ်ခုကနေအဆုံးအဖြတ်ပေးသွားနိုင်ပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068မြောက်လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခပြင်းနယ်မှာပြီးခဲ့တဲ့နေ့ထဲကျုံရတဲ့ဖိပခတ်တွေအတွင်းနေရဆုံခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်ရေးမြန်မာစုရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်လာတရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNTP နဲ့မြန်မာစုရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရခိုင်ပြည်နယ်ကတိတ်ချောင်သွားသူတွေကိုယ်သဘောဆန္ဒအရနေရပြန်လာနိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လောက်အထောက်အကူဖြစ်စေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြီးညာချက်မှာဖော်ပြထားတာပါ။ခမန်းကြီးလူပေါင်း9000လောက်ကိုပြန်လည်လက်ခံရမှာလူသန်းဝန်းကြားဝန်ဆန်းနိုင်ရေးဘေးကင်းလုံခြုံရေးဝန်ဆောင်မှုတွေနဲ့နေရေးထိုင်ရေးစောင့်ဆရာကိစ္စတွေအများအပြားရှိနေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Net Osprey ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARSC ဆွေးနွေးအုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်9000လောက်ရှိမယ်လို့လည်းကုလသမဂ္ဂကကမန်းထားတာပါ။မြန်မာစုရနဲ့ကုလသမဂ္ဂအေဂျင်စီတို့ကြားသဘောတူညီချက်ရတဲ့အပေါ်ရန်ကုန်မြို့ကအမေရိကန်တန်ယုံကလည်းကြိုဆိုလိုက်ပါတယ်။အကောကုသဘောတူညီချက်ကနေရဆုတ်ခွာတင်းရှောင်နေသူတွေကုသဘောဆန္ဒအရဘေးရန်ကင်းကင်းကိုယ်သက်ကရှိရှိနဲ့နေရပြန်နိုင်မယ့်အခြေအနေတွေကိုဖန်တီးပြနိုင်မှုမျှော်လင့်ကြောင်းဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒီကပြည်နယ်မှာဖြစ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေကိုဖော်ထုတ်နိုင်မှုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရက်ဖွဲ့စည်းမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်သက်မြန်မာစုရရဲ့ကြေညာခဲ့တဲ့အပေါ်မှာလည်းမျှော်လင့်ဆောင်စားနေကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုပွန်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့နဲ့စုံစမ်းစစ်ဆေးရမှာလည်းအပြစ်ရှိသူတွေကိုပေါ်ထုတ်တွေ့ရှိရင်အရေးယူဖို့လိုအပ်ကြောင်းအမေရိကန်တန်ရုံးရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
။တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး ZTE ကအမေရိကန်ပြည်ထောင်စုနယ်သဘောတူညီချက်တစ်ခုလက်မှတ်ရေးထိုးလိုက်တာကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ကုမ္ပဏီချင်းအနေနဲ့စီးပွားရေးပြန်လည်လုပ်ကင်ခွင့်ရသွားစေမှာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်။အမေရိကန်တို့ဆက်ပစ္စည်းတွေတင်ပို့မှုကိုအမေရိကန်ဘက်ကဖြတ်တောက်လိုက်ပြီးတဲ့နောက် ZTE လုပ်ငန်းကြီးအနေနဲ့လုံးဝပိတ်သိမ်းလိုက်ရတဲ့အခြေစိုက်သွားစေတာပါ။ကျွမ်းကျင်သူတဦးအပြောအရတော့အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားတို့အပါအဝင်အမေရိကန်ကုန်သွယ်ရေးတပ်မြစ်ထားတဲ့နိုင်ငံတွေကိုရောင်းချနေတာကိုဖော်ထုတ်တွေ့ရှိခဲ့တာကြောင့်ဖြစ်ပါတယ်။ ZTE လုပ်ငန်းကြီးအနေနဲ့ wireless station တွေ internet ဆက်သွယ်ရေးကွင်းရက်တွေနဲ့ spam ဖုန်းတွေထုတ်လုပ်ဖို့အတွက်အမေရိကန်ထုတ်ကုန်တွေကိုအားကိုးနေရတာဖြစ်ပါတယ်။
မေရိကန်ပြည်သူဟာဝိုင်ကျွန်းကကီလာဝေးမေးတောင်ပောက်ကွဲမှုကြောင့်မနေ့ညကအိမ်မောင်းရန်နဲ့ချီထိခိုက်ပျက်စီးရမှာမြို့တော်ဝင်ဟယ်ရီကင်မြတ်အေးလည်းပါသွားပါတယ်။ကန်ချီဘန်ကဒေသခံတွေကတော့မီးတောင်ပောက်ကွဲမဲ့အန်ဒီအကြောင်းလွန်ခဲ့တဲ့သတင်းပတ်အနေနဲ့ကလေးကဘေးလွရာပြောင်းရွှေ့ပြီးထားတာကြောင့်ထိခိုက်ဒဏ်ရာသူတော့မရှိပါဘူး။ပြီးခဲ့တဲ့လကဆက်လို့ဘေးကန်လန်ရက်ကကျေးလက်ဒေသအများစုမှာမြေကြီးတွေအကွက်ပြီးချောရီဘူးတွေထွက်လာခဲ့ရတာကအစာအုပ်ထိခိုက်ပျက်စီးမှုတွေလည်းပုံများလာခဲ့တာပါ။မီးအောင်ကထွက်လာတဲ့မီးခိုးတွေနဲ့ပြားတွေကြောင့်မျက်စိနဲ့အဆုံမှာဝေးနာခံစားရနိုင်တဲ့အန်ဒီအရီရှိတဲ့အကြောင်းလေးဒေသခံတွေကိုတာဝန်ရှိသူတွေသတိပေးထားပါတယ်။
လက်ခံအိတ်တွေနဲ့နာမည်ကြီးတဲ့ဒီဇိုင်နာ Kate Spade သူနေထိုင်ရာ Parker Venue ကတိုက်ခတ်အတွင်းမနေ့အင်္ဂါနေ့တုန်းကတေးဆုံးနေတာကိုတွေ့ခဲ့ရပါတယ်။ရဲကတော့ကိုကိုကိုတတ်တည်မှုအဖြစ်ယူဆပါတယ်။ကွယ်လွန်ချိန်မှာတော့ Kate Spade ကအသက်55နှစ်ရှိပါပြီ။သူမတေးဆုံးတဲ့တဲ့င်းကြောင့် Fashion လောကတစ်ခုလုံးတုန်လှုပ်ခဲ့ရသလိုသူဒီဇိုင်းတွေကိုနှစ်သက်ကြသူတွေကလည်းအောက်မေ့ဂုဏ်ပြုခဲ့ကြပါတယ်ရှင်။
ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာတွင်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မေလကုံကမူဆဲတိုက်ပွဲဖြစ်ပြီးနောက်ပိုင်းတရုတ်နိုင်ငံဘက်ကနေဆက်အဝင်အထွက်ဂိတ်တွေကိုစစ်ဆေးတင်းကျပ်နေတာကြောင့်အချိန်ကြန့်ကြာမှုတွေကုန်တင်ကားပိတ်ဆို့မှုတွေနဲ့နေဆက်ကုန်သွယ်ရေးကိုထိခိုက်လာတယ်လို့ကုန်သည်တွေကပြောနေပါတယ်ဒါကြောင့်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးဖေရှင်းပေးဖို့လဲတောင်းဆိုနေပါတယ်။ VOA သတင်းထောက်ကွန်မိုးစောကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကျုပ်နိုင်ငံဘက်ကနေဆက်ဂိတ်အဝင်ထွက်တွေမှာလက်ပွေယူတာမျက်နာကိုမှတ်တမ်းတင်စစ်ဆေးတာတွေဆောင်ရွက်နေတာကြောင့်အသွားအလာနှောင့်နှေးကြမ်းကြမှုတွေဖြစ်ပေါ်နေတာဟာအခုဆိုရင်ရက်သက်တက်နှစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးရောက်ကုန်တင်ကားမောင်းသူတူဦးကအခုလိုပြောပါတယ
်။ခါတိုင်းက5မိနစ်ကိုလူ၁၀ရောက်လောက်အဝေကဝင်လို့ရတယ်။အခုက၅မိနစ်ကိုလူ၁၀ရောက်လောက်ပဲဝင်လို့ရတယ်။အဲဒီမှာလူ၁၀ရောက်ဝင်ရမယ့်အချိန်မှာတယောက်ပဲဝင်လို့ရတဲ့အနေသားဖြစ်တာပေါ့။ကားလမားကြီးကြတော့ဟိုလူလိုမဟုတ်ဘူးလေ။သူကကားပြန်မောင်းရတယ်လေ။အဲဒီမှာအဝင်ထွက်တွေကစိုင်းကုန်တဲ့ခါကျတော့ကားတွေကမမရနိုင်ဘူးဖြစ်တယ်။အကြတဲ့ချိုးတလေဆိုရင်အဲ့မှာ၄ရက်၅ရက်တော့ဆန်းရတဲ့လူတွေရှိတယ်။
မူဆယ်မျိုးကကုန်တဲ့တူးကလည်းဒီလိုကားတွေပိတ်ဆို့နေတာကြောင့်ကုန်စည်စစ်စစ်မှုကိုထိခိုက်လာတယ်လို့ပြောပါတယ်။
လို့အခြေအနေရှိနေဆိုတော့ကျွန်တော်တို့ဒီမှာကွန်ပျူတာကတော့လောလောဆယ်တော့ကျန်းဖြစ်သွားတာပါကို။တရုတ်ပြည်ကပို့တဲ့အချိန်မှာလည်းတန်ခါမှုရှိရစီတရုတ်ပြည်ကလည်းပြောမြန်မာပြည်ဘက်ကိုပြန်ဝင်တဲ့အင်ပို့တွေမှာလည်းပုံတန်ခါမှုတွေဖြစ်ပေါ်တော့မဟုတ်ဘူး။ဒေလာတတိယမလောက်ကစာကြီးဖိတ်သွားတာကို။ပြီးဆိုရင်တော့သုံးမနက်လောက်ဖြစ်သွားတော့မဟုတ်ဘူး။
မူဆယ်မြို့ခွာညိုတစ်တီးတိုင်ကဦးဆိုင်ခမောင်ကလက်ရှိနေဆက်ကုံတွယ်ရေးအခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတဲ့
။105မိုင်ကနေပြီးတော့ဒီဒီလိုဝင်ပေါက်အထိပေါ့ဗျာမနွေဝင်ပေါက်စီချမ်းဖြစ်နေတာပဲအကုန်လုံးပိတ်ဆို့ကုန်တာဒီနေ့လိုမျိုးဆိုသွားရလာရကိုခက်ကုန်ကားဒီ9မိုင်လောက်ပေါ့ဗျာဒီ9မိုင်တော့မကတော့ဦးထင်တယ်နော်10မိုင်လောက်ရှိတော့မှာပေါ့10မိုင်တန်းကြီးပေါ့နော်ပိတ်နေဆက်စီပါရေနောက်နေတာပေါ့ဗျာနော်မထီခိုက်တယ်လို့မပြောရလဲဒါကဘယ်လိုပြောမှာကုံတွယ်မှုအတားစီးကြီးပေါ့လေနော်ရေရှည်မှာထီခိုက်သွားနိုင်တဲ့အတားစီးပေါ့လုံးလုံးဆယ်ကြတော့လုံးလာတာတော့မချုံးပြီပါလ
ေနော်။ငဇက်ဒေတာကကုံတယ်နဲ့ကုံတင်ရင်ပေါင်းတွေဟာဒီလိုပိတ်ဆို့ကြက်ကြနေတာကိုအမြန်ဆုံးဖြေရှင်းပေးဖို့ကိုလိုလားနေကြပါတဲ့။ကုံစီစီးစင်းမှုလွယ်ကူစေဖို့အတွက်ဦးဆိုင်ခမောင်ကအခုလိုဆက်ပြောပါတဲ
့။အရေးကြီးဆုံးကမြို့ရှောင်းလန်းမြို့ရှောင်းလန်းတော့ကုံတွယ်မှုလမ်းကြောင်းတခုပေါ့ဒီလူမှုရေးတွေနဲ့မရောထွေးအောင်နော်။အဲမြို့ရှောင်းလန်းတခုကိုအမြန်ဖောက်လုပ်ဖို့တော့လိုတယ်။ပြောင်းဆောင်လားဖောက်လို့ဘူးတော့ဒီမာလန်ဦးကြောင့်ရှာရတယ်ဒီဝိကြီးတိုင်းတာနဲ့ပြီးဒီမီယာရောကြီးကိစ္စတွေတော့လုံနေကြတယ်လို့ပြောတာပဲဒါပေမဲ့ဒါကြန့်ကြတယ်ဒီတော့လုံရမယ်အဲလုံငန်းစင်ကြီးတခုကအရေးကြီးနေလို့တော့မဖြစ်ဖြစ်တော့တော့လုံစိတ်ရှင်းတယ်ဒီတော့နိုင်ငံတော်ကဘယ်လိုစီစဉ်ပေးမလဲဘောတော့ဒီဝင်ဝင်ရှာပေးနေတဲ့ဒေတာကြီးကိုဖွင့်ပြောအောင်နော်လွယ်ကူအောင်ဘယ်လိုလုံပေးမလဲဆိုတဲ့အပိုင်းတွေကသာစင်းစားရတဲ့အပိုင်းတွေဖြစ်နေလေနော
်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကရာရှိကြီးတဦးကတော့အခုလိုကားတွေပိတ်ဆို့နေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကအကြောင်းကြားဖြေရှင်းနေကြောင်းပြီးခဲ့တဲ့အပတ်ကပြောဆိုထားပါတယ်မြန်မာအစိုးရဟာတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့နဲ့စီးပွားရေးစုံတစ်ခုတည်ထောင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ် ပြီးခဲ့တဲ့မေလဒုတိယပတ်အတွင်းကမူဆယ်မြို့ကို TNLA တန်းပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲကြားမှာတရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့ကြေညာတချို့လည်းတရုတ်နိုင်ငံဘက်ကကြားရောက်ခဲ့ပါတယ်ဒီအတွက်တရုတ်စိုးရကကန့်ကွက်ခဲ့တယ်လို့နေဆက်တည်ငင်ကြီးအတွက်ထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့အတွက်လည်းပြည်ပခအတွင်းကတက်ဆိုင်ရာအင်အားစုတွေကိုတိုက်တွန်းခဲ့ပါတယ်
မြန်မာတရုတ်နယ်စပ်ကကုန်းသွဲအခြေအနေကိုကိုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကလည်းပုဒ်တော်ဟူးနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တွေလုံခြုံရေးအတွက်ကားဝယ်ဖို့တင်9000နီးပါးအတုံးစီတင်ပြတောင်းဆိုမှုအပေါ်အများပြည်သူအကြားဝေဖန်မှုတွေမြင့်တက်နေသလိုရန်ကုန်တိုင်းလွှတ်တော်မှလည်းအခြေအတင်ဖြစ်နေပါတယ်။အတုံးစီချွေတာမယ်ဆိုတဲ့အစိုးရတည်လက်ထက်အခုလိုဈေးမြင့်ကားတွေဝယ်ဖို့လိုအပ်ရလားလို့မေးခွန်းထုတ်နေကြတဲ့အပေါ်တိုင်းအစိုးရဘက်ကတော့တဟာအမှန်တကယ်လိုအပ်ချက်ဖြစ်တယ်လို့ပဲခုခံပြောဆိုပါတယ်။မမေခစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဇွန်လရက်နေ့ကပြုလုပ်ခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာတင်ခဲ့တဲ့2018-2019ဘဏ္ဍာနှင့်အရအတုံးခန့်မှန်းချေငွေစင်းရထားချက်တင်ပြတာမှာရန်ကုန်တိုင်းဒေသကြီးအစိုးရအတုံးပြုဖို့အတွက်ကားဝယ်ဖို့တိန့်9000နီးပါးတောင်းခံခဲ့တဲ့အတွက်အခုလိုဝေဖန်မှုတွေရှိလာခဲ့တာဖြစ်ပါတယ်။ဒီလိုတောင်းဆိုတဲ့အတွက်လွှတ်တော်မှအခြေတင်ဖြစ်ခဲ့ပြီးလက်ရှိမှာတော့2018-2019ဘဏ္ဍာနှင့်အရအတုံးခန့်မှန်းချေငွေစင်းရထားချက်ကိုအတည်မပြုနိုင်ခဲ့ပါဘူး။အရင်အစိုးရလက်ထက်ကလွှဲပြောင်းယူခဲ့တဲ့အစိုးရတုံးကားတွေဟာကြန့်ခိုင်မှုမကောင်းတာကြောင့်ကားအစ်စ်တွေကိုအစားထိုးဖို့လိုတာမို့ဝယ်ယူဖို့ရထားချက်တွေထည့်သွင်းရတာဖြစ်တယ်လို့ရန်ကုန်တိုင်းစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်တောင်းကဆိုပါတယ်။ဒီပြင်ဒီကားတွေဟာစိန်ခံဖို့တသက်စီးဖို့အတွက်ဝယ်ယူတာမဟုတ်တလို့ဒါတွေဟာစိန်ခံကားမဟုတ်ကြောင်းလဲဝန်ကြီးက VOA ကိုခုလိုပြောပြလာပါတယ
်။တရေကိုလေဖြတ်ပြီးတော့သူတို့တင်ပြတော့ကြတာဗျဒီတင်ပြတဲ့ကားစီစီးကိစ္စကိုပဲဟိုဘတ်ဂျက်မှာထည့်ပါထည့်ရအောင်ပဲပြောလိုက်တယ်ပြည်သူတွေလိုအပ်တဲ့ပြည်သူကိုယ်စားလှယ်တွေကတင်ပြတဲ့လမ်းတို့တရားတို့တွေအကုန်လုံးထည့်သွင်းနေနောက်ဆုံးတော့ဒါကတော့အစိုးရအဖွဲ့ရဲ့တုံးမဲ့ဒီကားစီစီးကိုအားလုံးဝေဖန်ကြတာပါဝယ်မဲ့ဟိုဘတ်ဂျက်မှာသူကထည့်ထားတာက Toyota ဝိဇ္ဇဂွေမိတ်က Fortuner ဒို့မဟုတ် Ford Everest အဲ့တော့ဒုစရီကကျော်ပါဘောဒီရန်ကုန်မြို့မှာအလွဲတကူပေါ့ Toyota Fortuner ဆိုရင်လေရန်ကုန်မြို့ရဲ့ showroom မှာအလွဲတကူဝယ်လို့ရနိုင်နေတာဒါလေပေါက်ဈေးတိုင်ဝယ်လို့ရနိုင်နေတာပေါ့နော်ဒါဒီကအကုန်လုံးဒီဈေးကပဲဈေးမှာဘလူနဲ့မှလောကြီးရဲ့လို့ရတယ်ဟာဒီမဟုတ်ဘူးနော
်လုံချုံစွာစီးနေနိုင်ဖို့ Ford တို့မဟုတ် Toyota အမျိုးအစားကားတစ်မျိုးမျိုးကိုဝယ်ဖို့တင်နာတာဖြစ်တယ်လို့ဆိုပါတယ်လက်ရှိကာလမှာချိုးချံချွေတာနေရတာကတချောင်းလိုအပ်ချက်တဲ့ကြော်လွန်တောင်းဆိုမှုတွေကြောင့်ဒါကိုလက်မခံတင်ကြောင်းရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်အချို့ကကန့်ကွက်မှုတွေရှိခဲ့တာပါအရင်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်းကတော့လက်ရှိ NLD အစိုးရရဲ့ဘတ်ဂျက်သုံးစွဲမှုကမေကွန်းထုတ်စရာတွေရှိနေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်ချိုးချုံကတော့ပေါ့နော်အဲ့ဒီတော့ကားအစ်စ်ဝယ်ခဲ့တာပဲဆိုအဖွဲ့ဝင်တွေအားလုံးကဝန်ကြီးချုပ်ပါဝင်ပေါ့နော်ကဲကိုကားအစ်စ်ချက်ချက်ပဲတင်သွင်းခဲ့တာလေအဲ့တော့အဲ့လိုငါတောင်မှအဲ့လောက်မတုံးခဲ့ဘူးပေါ့နော်ဖိုကာဆိုတာဝေးလာဝေးပေါ့နော်ဒါကြောင့်မလို့အဲ့ဒီအရင်နိုင်ငံလုံခဲ့တဲ့ခုနှစ်နှစ်ကရင်လလဆဆတွင်ထားတဲ့ကားတွေရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရဖော်ဝင်နေတဲ့ကားတွေအမှန်တော့မလိုဘူးပေါ့နော်အဲဘေးမကင်းဘူးမလုံခြုံဘူးဆိုရင်တောင်မှဒီဖိုကာမဟုတ်တဲ့ဘေးကင်းလုံခြုံတဲ့ကားတွေအများကြီးအစိုးရအဖွဲ့အစည်းနဲ့တင်သွင်းလို့ရတယ်အဲ့တော့3,980လောက်နဲ့ဒီကားအစ်စ်တွေဝယ်နိုင်တယ်တင်သွင်းနိုင်တယ်ပေါ့နော်အားကြောင့်ဒီဟိုသိန်းတောင်ကကားကိုပေါ့နော်အစိုးရအဖွဲ့ဝင်တွေအတွက်မှားယူရဲဆိုတဲ့ဟာတော့ဒါဟိုစိတ်ကိုပေါ့နော်ဒါထူးဆန်းနေဒါကကျန်းခံမှုမျိုးလက်ထက်တုံးကားတောင်မှဒါမျိုးမလုပ်ခဲ့ဘူးလေနော်ဒါကြောင့်မို့ပြည်သူနဲ့တသားတဲ့နေရမယ်ဆိုတဲ့ဒီအစိုးရအဲဒီရတာအစိုးရလက်ထက်မှာတော့ဘလို့မှမဖြစ်သင့်ဘူးပေါ့နော
်လက်ရှိဘတ်ဂျက်သုံးစွဲမှုရထားစင်းဟာမကြေမလည်ဖြစ်နေတာမို့ကိုယ်စားလှယ်များဆွေးနွေးချက်များနဲ့2018-2019ဘဏ္ဍာနှင့်အရအတုံးခန့်မှန်းချေငွေစင်းရထားချက်တို့ကိုရန်ကုန်တိုင်းအစိုးရဘက်ကပြန်လည်စစ်ဆေးပြီးပြည်ထောင်စုအစိုးရရဲ့သဘောထားကိုခံယူသွားမယ်လို့သိရပါဗျ။ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့2018-2019ဘဏ္ဍာနှစ်မှာမြို့နယ်45မြို့နယ်အတွင်းစီမံကိန်းပေါင်း800ကျော်အတွက်သုံးစွဲငွေငွေချက်900ဘီလီယံနီးပါးသုံးစွဲဖို့ရထားသတ်မှတ်ထားပါတယ်ရှင်။
မမေခမင်းမြန်တင်ပြတော့တာပါ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ထိုင်းနိုင်ငံတွင်ကသတင်းတပုတ်ဆက်ပါမယ်ထိုင်းနိုင်ငံ Smoke Program ပြည်နယ်ထဲကတရုတ်နိုင်ငံသားပိုင်း Jintai Rubber Company Limited ဆက်ယုံမှာတဘာဝပတ်ဝန်းကျင်ထိခိုက်စေတဲ့စွန့်ပစ်ပစ္စည်းတွေထုတ်လုပ်နေတာကြောင့်ဂျွန်လ၄ရက်နေ့ကထိုင်းတာဝန်ရှိသူဝင်ရောက်စစ်ဆေးခဲ့ပါတယ်။ Rubber နဲ့လက်စည်ပစ္စည်းသုံး Corey ကိုအကြီးကျိုးပြီးတော့ပြန်သုံးပစ္စည်းတွေထုတ်လုပ်နေတဲ့အဲ့ဒီဆက်ယုံမှာတရားမဝင်အလုပ်ခိုင်းစေခြင်းခံရတဲ့မြန်မာအပါအဝင်နိုင်ငံခြားသားအလုပ်သမား20ရုပ်ကိုလည်းထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအမကအခုလိုသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံစမုတ်ပရာဂန်ပြည်နယ်အတွင်းဘန်ပို့မြို့နယ်မှာတိစောက်ထားတဲ့ရောဘာဆက်ယုံဟာအပိတ်ပြထားပေမဲ့တရုတ်နိုင်ငံသားတဦးကိုငှားယမ်းပြီးဆက်ယုံဆက်ပြီးလဲပတ်နေတဲ့အတွက်ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ရဲအရာရှိတွေအမျိုးသားချစားမှုတိုက်ချဲ့ရေးကော်မရှင်အကြီးအကဲကိုယ်တိုင်ဦးဆောင်ပြီးဝင်ရောက်စစ်ဆေးခဲ့တာပ
ါ
ဦးဆောင်စစ်ဆေးခဲ့သူဘုံမူကရစ်ပနတ်ကျဝံပြောသွားတာကတော့ဒီစမုတ်ပရာဂန်ပြည်နယ်ထဲမှာတရားမဝင်လုပ်ကင်နေတဲ့စစ်ရုံတွေကိုအရေးယူနေတာတွေသတ်မှတ်ထားတဲ့အတိုင်းလူအားကအပြစ်မရတာတွေကိုလည်းအကူအညီပေးရမယ်တရားမဝင်ခိုးဝင်ပြီးလုပ်ကင်နေကြတဲ့အလုပ်သမားတွေကိစ္စကိုလည်းကျွန်တော်တို့အရေးယူဆောင်ရွက်မှာဖြစ်တယ်ဆိုပြီးပြောသွားပါတယ်ဒီစစ်ရုံထဲမှာလောင်ထားတဲ့စွန့်ပစ်ကုန်ပစ္စည်းတွေနဲ့အရေးကျိုးပုံလောက်ရကနေထွက်လာတဲ့အငွေတွေစွန့်ပစ်ရည်တွေဟာမြို့ရင်းပတ်ဝန်းကျင်ကိုထိခိုက်စေမဲ့ဘေးအန္တရာယ်ဖြစ်စေတဲ့တောနစ်ဓာတ်ပေါင်းတွေတွေ့ရတယ်။ဆက်ယုံပတ်ဝန်းကျင်မှာနေထိုင်ကြသူတွေကိုကျန်းမာရေးထိခိုက်စေတာတွေအပြင်ဆက်ယုံတဲမှာလုံနေကြတဲ့လူသမားတွေအတွက်လည်းကျန်းမာရေးဆိုင်ရာအကာအကွယ်တွေဝတ်ဆင်မထားတဲ့အကြောင်းပြောဆိုသွားပါတယ်။အခုဖမ်းဆီးမိတဲ့လူသမား20ဟာချောင်းဆိုးရောဂါ၊အဆုတ်ရောဂါစတဲ့အသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါတွေဖြစ်နေကြတယ်ဆိုပြီးထိုင်းရနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားနေကြပါတယ်။အခုဝင်ရောက်စစ်ဆေးခဲ့တဲ့ဆက်ယုံဟာသုံးပြီးသားစွန့်ပစ်ကုန်တွေဖြစ်တဲ့ရာဘာနဲ့မျက်စစ်ဆိုင်ရာပစ္စည်းတွေကိုပြန်လည်အရေးကြိုတန့်စင်ပြီး recycle သုံးကုန်တွေကိုပြန်ထုတ်နေတာဖြစ်ပါတယ်။ဆက်ယုံတွင်းမှာခိုင်းစီထားတဲ့အလုပ်သမား20မှာမြန်မာနိုင်ငံသားတွေအပါအဝင်အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့လာအိုကမ္ဘောဒီးယားနိုင်ငံကဖြစ်ပြီးအလုပ်သမား10ဦးကတော့နိုင်ငံတွင်းကိုတရားမဝင်ခိုးဝင်လာကြတာလို့လည်းဆိုပါတယ်။ပိုင်ရှင်တရုတ်နိုင်ငံသားနဲ့တာဝန်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပါပြီ။စက်ယုံကိုအပိတ်ပြထားပြီးလက်ဆင့်ကမ်းငှားရမ်းဆက်ဖွင့်နေတဲ့မှောင်ခိုစက်ယုံတွေကိုစမုတ်ပရာဂန်ပြည်နယ်အတွင်းမှာဆက်လက်စုံစမ်းဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင
်။သောတာရှင်များရှင်မီတူဆိုရဲလှူရှာမှုနဲ့အတူနိုင်ငံတကာအတိုင်းအဝန်မှာအမျိုးသမီးအခွင့်အရေးနဲ့အနိုင်ကျင့်မှုတွေကအကာအကွယ်ပေးနိုင်ရေးလှူရှာမှုတွေမကြသေးခင်ကဆက်လို့အားကောင်းလာနေပါတယ်။အမျိုးသမီးတွေအခွင့်အရေးဘာကြောင့်ကာကွယ်ဖို့လိုအပ်ပါသလဲ။မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့ကာကွယ်ပေးနိုင်ရေးဘလောက်အထိအလေးထားဆောင်ရွက်နေကြပါပြီလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အစံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။တရိုက်လေးလိုက်အစီအစဉ်မှာပါဝင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ Ranger တွေအကြောင်းသင်ပြရအောင်ပါ။မြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ Ranger အများစုဟာအမေရိကန်ပြည်ထောင်စုကိုရောက်မလာခင်ဂျာခန်နိုင်ငံတစ်ခုခုကိုအရင်သွားကြပါတယ်။အမေရိကနိုင်ငံက Philadelphia မြို့ကိုရောက်လာကြသူတချို့ကတော့တရားဝင်နေထိုင်ခွင့်နဲ့ကျောင်းနေခွင့်နဲ့မရှိခဲ့တဲ့မလေးရှားနိုင်ငံကတဆင့်လာကြတာဖြစ်ပါတယ်။နေမြင့်တဲ့မှာသူတို့တွေနေထိုင်မှုအဆင်ပြေစေရေးအတွက်တောင်ပိုင်း Philadelphia မြို့မွတ်စလင်အတိုင်းအဝိုင်းနဲ့ Korean စေတနာဝန်ထမ်းတွေနဲ့အတူ Ranger ကလေးငယ်တွေကိုစာသင်ပေးနေပါတယ်။ဒီအကြောင်း VOA သတင်းထောက် Alan Bahana သတင်းပေးပို့ထားတာကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
။ American ပြည်တော်စုက2019ခုနှစ် AP နဲ့ October လအတွင်းလက်ခံခဲ့တဲ့မြန်မာနိုင်ငံကဒုက္ခသည်စုစုပေါင်း20ရာခိုင်နှုန်းကို Pennsylvania ပြည်နယ်ကခေါ်ယူလက်ခံထားတာပါ။Philadelphia မြို့တောင်ပိုင်းကလူမျိုးဘာသာမတူညီတဲ့သူတွေအများစုစုပေါင်းတရှိတဲ့မူလကရှိနေကြတဲ့ Indonesia Muslim အတိုင်းအဝန်ရှိရာအရာမှာ Rohingya တွေလည်းလာရောက်နေထိုင်ကြတာပါ။အဲ့ဒီ Rohingya ဒုက္ခသည်တွေနေမြေသစ်မှာနေထိုင်မှုအဆင်ပြေရေးအတွက်ဒေသခံတွေကတကားဖွင့်ကြိုဆိုကြသလိုအပတ်စဉ် Islam ကျောင်းမှာစာသင်ပေးနေပါတယ်။သူတို့ရဲ့ဦးစားပေးလုပ်ငန်းဟာဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးဖြစ်တယ်လို့ကျောင်းအုပ်ကြီးကတ်Zanita ကပြောပါတယ
် Tentunya saya bisa berkenalan dengan komunitas Islam di
ဖီလီတာဝိုင်းမှာရှိတဲ့အစ္စလာမ်အတိုင်းဝိုင်းကြားပိုရင်းနှီးမှုရှိစေတဲ့အပြင်ကလင်းငယ်တွေချင်းနဲ့ပို့ပြီးတော့တည်ကျွမ်းခွင့်ရစီပါတယ်
။ကလင်းငယ်တွေဟာအစ္စလာမ်ဘာသာအကြောင်းတပတ်တစ်ခါသင်ကြားရပါတယ်။ဒါအပြင်စာသင်ကျောင်းတွေမှာသင်တဲ့ဘာသာရပ်တွေကိုခရစ်ယာန်စာစနာဝန်ထမ်းတွေကလာသင်ပေးပါတယ်။ကလင်းငယ်အများစုဟာရိုဟင်ဂျာတွေဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်မှုကရိုဟင်ဂျာကလင်းငယ်တွေအနေနဲ့သူတို့ရောက်နေတဲ့နေရာသစ်မှာကိုယ်အိမ်လိုသဘောထားနေထိုင်နိုင်ရေးအတွက်အထောက်အကူဖြစ်စေတယ်လို့ Liberty Church East ကဒန်နီယယ်ဒိုမန်စကီကပြောပါတယ
် We really don't want them to experience any kind of hardship for being Muslim or for being Rohingya here in America
မြေကနေကနေမှာသူတို့အနေနဲ့ Muslim ဖြစ်တာကြောင့်ဒါမှမဟုတ် Rohingya ဖြစ်တာကြောင့်ဆိုပြီးအခက်အခဲဖြစ်မှာကိုကျွန်တော်မလိုလားပါဘူးဒါကြောင့်သူတို့အတန်တွေကိုနားထောင်ပြီးသူတို့အကြောင်းပိုသိလာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အလားတူပဲကျွန်တော်တို့အကြောင်းလဲသူတို့ပို့တည်လာပြီးကျွန်တော်တို့အချင်းချင်းကြားမှာမိတ်ဆွေဖြစ်လာနိုင်ပါတယ
်ဖီလာဒဲဖီးယားမြို့ထဲမှာတင်ရိုဟင်ဂျာ100ကျော်ရှိနေပါတယ်အများစုဟာမလေးရှားကရောက်လာကြတာဖြစ်ပြီးအင်ဒိုနီးရှားလူမျိုးတွေနဲ့လက်ထပ်ကြပါတယ်အမေရိကန်မှာအလုတ်ကန်ခွင့်လန်းရှိတာအပြင်သူ့ကလေးတွေကြောင်းတက်ခွင့်ရတဲ့အတွက်အစ်မေလ်ဆိုသူရိုဟင်ဂျာတအူးကကျေးဇူးတင်ကြောင်းပြောပါတယ
်အေးအန်နာပူမဆိုင်နာနီမဘီကီစကောလာကမန်ဆာန်
ကျွန်တော်တမီကအကြောင်းမတော်ရလို့ဆိုပြီးငိုပါတယ်။သူကအဲ့ဒီပုပ်ပလီကအကြောင်းကိုတက်ချင်တာ။ဒါပေမဲ့တက်ခွင့်မရပါဘူး။ကလေးတွေကိုကျွန်တော်ဦးစားပေးရပါမယ်။ကျွန်တော်ဒုက္ခတွေဖြစ်တာနဲ့ကျွန်တော်ကလေးတွေလည်းအဲ့ဒီတိုင်းမဖြစ်စေလိုပါဘူး။ကျွန်တော်သူတို့အတွက်ထက်စဉ်းစားရပါမယ်
။အပတ်စဉ်အစ္စလာမ်ကျောင်းနဲ့ခရစ်ယာန်စာစနာဝန်ထမ်းတွေရဲ့ကူညီထောက်ပံ့မှုတွေကြောင့်မွတ်စလင်ဒုက္ခသည်တွေဟာသူတို့ရောက်နေကြတဲ့တိုင်းပြည်အသစ်မှာဘဝသစ်အတွက်အဆင်ပြေစွာနေထိုင်နိုင်ရေးအထောက်အကူပြုလျက်ရှိပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်တင်ပြသွားတော့ပါရှင်အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7ဂျိုရူကနေဖန်ယူကြည့်ရှုနိုင်ပါတယ်နောက်9နာရီကြာ9နာရီနဲ့10နာရီမှာထုတ်လင်းမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဥကြုံဆန္ဒရမြန်မာအရေးသုံးသပ်ချက်အကစားသတင်းလွှာစားတဲ့အစီအစဉ်တွေကိုနားဆင်ကြမှာပါရှင်ပရောဂျန်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်လင်းကပြောပြပေးပါအောင
်။ UN နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ရေးဥရောပခေါင်းဆောင်တွေကိုစီယုံမှုရည်ရွယ်ချက်နဲ့တောရကျဥရောပခီးစဉ်ဆုံးသက်ဖြစ်အစ္စရေးဝန်ကြီးချုပ်ပင်ချမင်နေတန်ယာဟူဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လန်ဒန်မြို့တော်မှာဒီနေ့တွေ့ပါတယ်။ဥရောပခီးစဉ်စဖြစ်တင်းလာနေကဂျာမနီကိုရောက်ဆင်မှာတော့အရှေ့လေဗန်ဒေသမှာ UN ရဲ့စစ်ပတ်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမယ့်အခြေအနေနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်ကိုသတိပေးပြောဆိုခဲ့တာပါ။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်မှာမနေ့ကကျင်းပတဲ့တမူထူးခြားတဲ့ပနမရွေးကောက်ပွဲလုပ်ငန်းစဉ်တွင်မဲအများစုရခဲ့တဲ့ဒီမိုကရက်တက်လွတ်တော်မှဒိုင်ယန်ဖတ်စတန်ကနောက်ထပ်တက်လွတ်တော်တည်ထောင်6နှစ်အတွက်ပြန်လည်ရွေးကောက်ရနိုင်တဲ့အဆင့်နဲ့ပိုပြီးနီးစပ်သွားပါတယ်။ဘယ်ပါတီကပဲဖြစ်ဖြစ်မဲအများဆုံးရသူလာမယ့်နိုဝင်ဘာလထရိုရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရမယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနမအကျိုးရွေးကောက်ပွဲမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝင်အောင်ဒိုင်ယန်ဖတ်စတန်ကသူ့ရဲ့ငယ်တဲ့ပြန်ပြည့်ဖြစ်တဲ့တက်လွတ်တော်ဒီမိုကရက်မှကေဗင်ဒယ်လင်းကိုလူအရကူနဲ့အနံ့ရရှိသွားကြတာပါအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြရလာနေတဲ့နျူကလ িয়ার ဆိုင်ရာဘလို့သဘောတူညီချက်မျိုးကိုဆိုကွန်ဂရက်လူတော်ကပြန်လည်သုံးသပ်ခွင့်နဲ့ပယ်ချခွင့်ရှိတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်တွေကပြောလိုက်ပါတယ်သမ္မတတော်နဲ့ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ရှေ့တင်းပတ်စင်ကူမှာထိပ်သီးတွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအမေရိကန်ထက်လွတ်တော်မှတ်တီကပြောဆိုလိုက်ကြတာပါရခိုင်ပြည်နယ်မှာပြည်ရဲ့အနေနဲ့ကြုံရတဲ့ပြစ်ပကတ်တွေအတွင်းနေရဆွန့်ခွာထွက်ပြေးသားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရွက်ရေးမြန်မာစုရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်တော်တစ်ရပ်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။သဘောတူညီချက်ဟာရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒရနေရပြန်လည်နိုင်ရေးလုပ်ငန်းစဉ်ကိုပုံမှန်မြန်ဆန်အောင်ထောက်ကူဖြစ်မယ်လို့မျှော်လင့်ကြောင်းလည်းအစိုးရကပြောဆိုခဲ့တာပါ။
တရင်အချင်းချက်ကိုကောင်းလင်းပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Linus Stringers ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သဒ္ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနံလာပါ
This program has come to you from the Voice of America, Washington. From Washington,